မြန်မာနိုင်ငံမှာလက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေနဲ့မြန်မာအစိုးရကြားတပြည်လုံးတိုင်းတာနဲ့ပြစ်ခတ်ရစဲရေးအတွက်အခြေခံမူတွေညှိနှိုင်းကြတာမှာ80ရာခိုင်နှုန်းသဘောတူညီချက်ရခဲ့ပြီးဖြစ်ပါတယ်။ထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့တဲ့အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT တို့ညီလာခံမှာပါဝင်တက်ရောက်ခဲ့ကြတဲ့ဒီငြိမ်းချမ်းရေးကိုယ်စားလှယ်တစ်ဦးကအခုလိုပဲပြောခဲ့တာပါ။ဒီရလက်ဟာကရင်ပြည်နယ်ဖအံမြို့တွင်က KNU ထိန်းချုပ်နယ်မြေလော်ခီလာမှာကျင်းပခဲ့တဲ့လက်နက်ကင်တိုင်းရင်သားတွေရဲ့ညီလာခံကနေဆုံးဖြတ်ထားခဲ့တဲ့အပြစ်ခတ်ရက်စဲရေးဆိုင်ရာမူကြမ်းကိုအခြေခံပြီးတော့ထွက်ပေါ်လာခဲ့တာလည်းဖြစ်ပါတယ်။အပြစ်စုံကိုတော့ထိုင်းချေဆိုင် VOE သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မကြသေးရင်ကပဲကရင်ပြည်နယ်လော်ခီလာမှာပြီးဆုံးသွားခဲ့ပြီးတိုင်းရင်သားအဖွဲ့ပေါင်း16ဖွဲ့ကလက်ခံသဘောတူထားတဲ့တနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရက်စဲရေးမူကြမ်းကိုဇန်နဝါရီလ28ရက်နေ့မှာမြန်မာအစိုးရညီညွတ်ရေးဖော်ဆောင်ရေးအဖွဲ့ကိုပေးအပ်ခဲ့ပြီးဆွေးနွေးမှုတွေလုပ်ခဲ့တာပါ။တိုင်းရင်းသားခေါင်းဆောင်တွေနဲ့အတူမြန်မာအစိုးရဘက်ကတော့သမရယုံနဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းနဲ့ညီညာရေးစင်တာကတာဝန်ရှိသူတွေတက်ရောက်ဆွေးနွေးခဲ့ကြပါတယ်။မြန်မာအစိုးရနဲ့တိုင်းရင်းသားခေါင်းဆောင်တွေရဲ့ဖန်ဆွေးနွေးပွဲအတွက်လည်းကြိုတင်ညှိနှိုင်းချက်တာဖြစ်တယ်ဆိုပြီးတပီလုံးဖြစ်ခဲ့ရဲ့ဆေးရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT ရဲ့ဒုတိယခေါင်းဆောင်ဖရိုကွယ်ထူးဝင်းကဆိုပါတယ်
။ဒါဆိုကျွန်တော်တို့ဖန်ဆွေးနွေးပွဲအတွက်အပြင်ရှင်တဲ့သဘောပါ။ဘာဖြစ်လဲဆိုတော့ကျွန်တော်ပြန်ထားအမတ်တင်ဆိုတဲ့တပီလုံးဖြစ်ခဲ့ရဲ့ဆေးကိုတိုင်းတာတခုထိသဘောတူညီရဖို့အတွက်ကျွန်တော်တို့ရဲ့သဘောတူညီလာခဲ့တဲ့မူတို့တို့တို့တင်ပြဆွေးနွေးလာခြင်းနဲ့ညီနိုင်တဲ့သဘောပေါ့နော်အကျိုးဆွေးနွေးမှုသဘောပေါ့နော်ဟိုတစ်စုံလုံးတော့ကျွန်တော်လေ့လာတာပေါ့နော်ကျွန်တော်တို့ဒီကျွန်တော်လေ့လာပြီးတော့တို့သိလိုချင်တဲ့အချက်တွေပဲရှိနေတချို့ဝေါ်ဟာရနေတော့ကျွန်တော်တို့ဘယ်လိုဖြစ်ခဲ့နေရှိနေဘယ်လိုဝေါ်ဟာမြင်နေကြတော့ကျွန်တော်ပြန်သုံးပြနေဆိုတာပဲတို့ကဆွေးနွေးတော့ပါသဘောတူညီချက်တော့ဘာမှရှိနေကျွန်တော်တို့ဘက်မှာကလည်းတို့ရဲ့တင်ပြချက်တွေကိုတော့ကျွန်တော်တို့ဒီသက်ဆိုင်ရာကျွန်တော်တိုင်းပြည်နဲ့ငယ်ဖွဲ့စည်းပြီးကောင်းဆောင်တဲ့ပြန်တင်ပြပြီးမှပြန်ပြင်လို့ရမှာ။
ညီငယ်ရေးစင်တာကအကြံပေးတစ်ခုဖြစ်တဲ့ဦးလာမောင်ရွှေကိုလည်းဆွေးနွေးပွဲရလဒ်နဲ့ပတ်သက်လို့ဆက်သွယ်မေးမြန်းကြည့်ခဲ့ပါတယ
်။ဒီနေ့ဒီကျွန်တော်တို့လော်ခီလာကလည်း၄ဝပွဲရနေပြီးတော့ဒီ SCC ဖွဲ့ဝင်တွေယူလာတဲ့တို့ရဲ့ proposal ကိုမူဝါဖြစ်ပါတယ်ကျွန်တော်တို့ပြန်ပြီးတော့ဒါကိုဆွေးနွေးကြပါတယ်။အဲ့တော့တို့ယူလာတာအဲစတကံပါလေ3000နဲ့တော့ပါလေ။အဲ့တော့ဒီနေ့ဆွေးနွေးတာတော့မူကိုပဲကျွန်တော်တို့အရင်ဆွေးနွေးတယ်။ဒီကလုံးတွေရွေးတာတွေပဲဆိုတော့ကျွန်တော်နောက်မှလုပ်မယ်ဆိုတော့အဓိကတော့ဒါကိုဆွေးနွေးတာပဲ
။ဆက်သူတို့ချမှတ်ထားတဲ့မူကျမ်းပါပေါ့နော်။ဒီအစိုးရဘက်ကနေပြီးတော့သဘောမတူစရာဓမ္မမဟုတ်အငင်းပွားစရာအချက်တွေနဲ့ပါပါသလားရှင်
။ဒီဘူအားဖြင့်တော့ဒီနေ့ဆက်မနေ့9နာရီကနေညနေဒီနေ့ဒီစားကမလို့ဆွေးနွေးတဲ့ကြားထဲမှာတော့မူအားဖြင့်တော့ဆစ်ဆဲရရဆုံးတော့ကတော့တူတယ်လို့တော့ပြောလို့ရတယ်။အကလုံးနဲ့အထားသူနဲ့မဆက်ဟိုပေါ့နော်။ဒီပြပေါ်မလွဲအောင်လို့ဆိုတော့မြင်ရှိရမှာဖြစ်တော့ဆစ်ဆဲရရနှုံးတော့သဘောတူတာဖြစ်တဲ့ဆိုကျန်တဲ့20ရရနှုံးတော့ကတော့ကျွန်တော်ရှင်းနေမှုတော့လုံးမထက်
။ဆိုတော့ဒီသဘောမတူတဲ့ပေါ့နော်ဒီညှိနှိုင်းရမယ့်အချက်တွေထဲမှာအရေးကြီးဆုံးအချက်တွေကဘယ်အချက်တွေများပါဝင်ပါသလဲရှင
်။တချို့အချက်တွေကတော့ဒီ structure chain ရဲ့ကိစ္စတွေပေါ့နော်။ executive branch အနေနဲ့သူတူရဲ့သဘောနဲ့ဒီဆောင်ရပြီလို့မရတဲ့ကိစ္စချက်မျိုးတွေကိုတော့ပြန်ပြီးတော့တိုင်းတာကောင်းဆောင်တွေကလည်းဆက်ဆင်းသွားပြီးဖို့ဆိုတာမျိုးကျွန်တော်တို့ပြောတာရှိတယ်။အဲတချို့ကိစ္စချက်တွေကိုတော့ဒီဥောင်းမင်းအနေနဲ့ဘဟုကော်မတီနဲ့လုပ်ငန်းကော်မတီကိုပြန်တင်ပြပြီးမှမူဝါဒယူရမှာရှိတဲ့အတွက်အသေးစိတ်ကိုတော့ကျွန်တော်အနေနဲ့ဒီနေရာမှာပြောမရှိဘူး။ယူဝါဖြစ်ဆက်ဆက်ရတော့သူရဲ့20ရာနှုန်းတော့ဆွေးနွေးမှာပြည့်ရမယ်ဆိုတဲ့ဟာပဲကျွန်တော်ရှင်းပြလို့ပါ။
မကြခင်မှာပြုတ်လုံမဲ့ဖန်ဆွေးနွေးပွဲမတိုင်ခင်လာမဲ့ဖေဖော်ဝါရီလထဲမှာပဲရန်ကုန်မြို့မှာအခုလိုမျိုးဆွေးနွေးပွဲတစ်ပွဲဆက်ရှိနေတယ်လို့ဆိုပါရယ်ဖန်ဆွေးနွေးပွဲကတော့မလလောက်မှာဖြစ်နိုင်ပြီးဖန်မြို့မှာအကြေလဲဆွေးနွေးပြီးမှသာနေပြီးတော့မှတပီလုံးတိုင်းတာနဲ့အပြစ်ခတ်ရဲ့စည်ရေးလက်မှတ်ရေးထိုးပွဲကိုလှုပ်လာနိုင်မှာဖြစ်တယ်လို့လည်းမြန်မာအစိုးရဘက်ကဆိုပါရယ်တိုင်းရင်းသားတွေဘက်ကလည်းတစ်ဖွဲ့ချင်းလိုက်ညှိနှိုင်းရမှာရှိနေပြီးညီညီညွတ်ညွတ်လှုပ်ဆောင်နိုင်ဖို့ကိုတော့လော်ခီလာညီလာခံကြီးမှဆွေးနွေးခဲ့ကြပါရယ်ရှင်